တောင်အဖရိကမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်မျိုးကွဲတဲ့ဟာတခြားပိုးအမျိုးအစားတွေထက်ကူးစက်မှုပိုးပြီးတော့မြန်ဆန်နိုင်တဲ့အတွက်အန္တရာယ်ရှိတဲ့အမျိုးအစားဖြစ်နေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်ပါတယ်
So today we are announcing B11529 as a variant of concern named Omicron.
B11529 မျိုးကွဲကိုစိုးရိမ်ရတဲ့ပိုးအမျိုးအစားဖြစ်နေတဲ့သတ်မှတ်ပြီး Omicron လို့လည်းနာမည်ပေးထားပါတယ်လို့WHO အရေးပေါ်အစီအစဉ်ကနည်းပညာဆိုင်ရာအကြီးအကဲ Maria Van Kerkhove ကတောက်ကြံနေမှာပြောဆိုလိုက်တာပါ။ကနူးရရှိတဲ့အထောက်အထားတွေရဒီပိုးဟာကိုဗစ်ရောဂါကူးစက်ဖူးတဲ့လူတွေကိုထပ်မံကူးစက်နိုင်တဲ့အန္တရာယ်ရှိတယ်လို့လည်းလေ့လာတွေ့ရှိချက်တွေကိုကျွမ်းကျင်သူတွေဆန်းစစ်လေ့လာပြီးထုတ်ပြန်တဲ့ WHO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မကြာသေးခင်သတင်းပတ်တွေကစပြီးတောင်အာဖရိကမှာကိုဗစ်ကူးစက်မှုတစ်ချိန်တုန်းမြင့်တက်လာချိန်မှာပဲ Omicron လို့ခေါ်တဲ့ပိုးအမျိုးအစားအသစ်ကိုတွေ့ရှိခဲ့တာဖြစ်ကြောင်းလည်း WHO ကပြောပါတယ်။ပိုးအမျိုးအစားအသစ်ဟာဆင်ကဲဗီဇပြောင်းလဲမှုတွေအများပြားတွေ့ရတဲ့အတွက်စိုးရိမ်စရာကောင်းတဲ့ပိုးအမျိုးအစားဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။အန္တရာယ်ရှိတဲ့ပိုးအမျိုးအစားဖြစ်နဲ့သတ်မှတ်ခံရတာဆက်ထမမြောက်ဖြစ်တဲ့ Omicron ပိုးအမျိုးအစားကိုတော့လက်ရှိ COVID ပိုးဆန်းသက်တဲ့ PCR စနစ်နဲ့စစ်ဆေးသိရှိနိုင်တယ်လို့လည်း WHO ကပြောပါတယ်။ဒီပိုးမျိုးတဲ့နဲ့ပတ်သက်ပြီးကူးစက်မှုအခြေအနေကာကွယ်ဆေးထိရောက်မှုရှိမရှိနဲ့ကူးတာနည်းတွေနဲ့ပတ်သက်ပြီးသေသေးချာချာသိအောင်ဆန်းသက်စစ်ဆေးဖို့အတွက်သတင်းပတ်နဲ့ချီးပြီးကြားမြင်နိုင်တယ်လို့လည်း WHO ကပြောပါတယ်။